င်္ဂလာပါရှင်။ထိုင်းနဲ့မြန်မာရဲ့အိမ်ကြီးချင်းနှစ်နိုင်ငံရဲ့ဆက်ဆံရေးပေါ်ဒီပြီးခဲ့တဲ့နှစ်တွေမှာဘယ်လိုသုံးသပ်လို့ရလဲရှင်။တိုးတက်လာတယ်လို့ယူဆပါလားရှင်
။ကျွန်တော်တို့ထိုင်းနဲ့မြန်မာကတော့ neighboring country ထဲမှာနေဆက်ဒုတိယအရှိဆုံးပေါ့။ကျွန်တော်တို့နေဆက်ကကီလို2400နီးပါးလောက်ရှိပါတယ်။2009ခုနှစ်နောက်ပိုင်းပေါ့နော်။2009ခုနှစ်နောက်ပိုင်းမှာကျွန်တော်တို့ထိုင်းမြန်မာဆက်ဆံရေးကအမြင့်ဆုံးအခြေအနေကိုရောက်ရှိလာပါတယ်။လက်ရှိအခြေအနေမှာလည်းကျွန်တော်တို့ထိုင်းမြန်မာဆက်ဆံရေးကလက်ရှိအမြင့်ဆုံးအခြေအနေမှာရှိပါတယ်။ကျွန်တော်တို့ထိုင်းမြန်မာဆက်ဆံရေးကောင်းမွန်တဲ့အပြင်ကိုစီးပွားရေးကောင်းမွန်ဖို့အတွက်ကိုကျွန်တော်တို့နေဆက်ဒေသတွေမှာကျွန်တော်တို့လန်တရားတွေပေါက်တာရှိပါတယ်။အခုဆိုရင်မဲဆောက်မှာဒုတိယတရားပေါ့ကျွန်တော်တို့စတင်ပြီးစောင့်နေပါတယ်။2018ဆိုရင်ပြီးပါပြီ။တိုးတူပဲကျွန်တော်တို့အာဆီယံwest corridor ခေါ်တာပေါ့เนาะအဲဒီအာဆီယံနောက်ဘက်လမ်းရဲ့နောက်တကကျွန်တော်တို့ try country road ဆိုတာကျွန်တော်တို့အိန္ဒိယရဲ့မြန်မာရဲ့ဒိုင်းရဲ့အဲဒီလမ်းကြောင်းကိုလည်းကျွန်တော်တို့ကုန်သွယ်မှုဆိုင်ရာတွေဆက်ဆံရေးတွေလုပ်နေပါတယ်အဲပြီးခဲ့တဲ့နေ့ကဆိုလို့ချင်းကျွန်တော်တို့ဒုသမဥညာတော်ဦးစီးပြီးတော့ကျွန်တော်တို့မြောက်ဒီကုတ်ကလေးလမ်းကိုကျွန်တော်တို့ဖွင့်လှစ်ပြီးသွားပါပြီဒါကြောင့်မလို့ချုပ်ငုံသုံးသပ်မယ်ဆိုလို့ရှိရင်ကျွန်တော်တို့ဝယ်စီမံကိန်းစီးပွားရေးတွေဟိုလည်းနိုင်ငံတိုးတက်အောင်လုပ်တယ်လို့ကျွန်တော်တို့ဒီနိုင်ငံရဲ့ဆက်ဆံရေးတွေဒီတဲ့ပုံမကောင်းမအောင်ကျွန်တော်တို့ပြီးခဲ့တဲ့နှစ်ကပါပဲကျွန်တော်တို့ဗီဇာ exception ခေါ်တဲ့เนาะ no need visa ပေါ့เนาะဗီဇာမလိုဘဲနဲ့သွားနိုင်အောင်ကျွန်တော်တို့ပြီးခဲ့တဲ့နှစ်ကနေပြီးတော့ဟုတ်ကဲ့ဆန်နေစားပြီးကျွန်တော်တို့လောက်တာတာရှိပါတယ်အဲထို့အတူပဲကျွန်တော်တို့စက်တန်ရေးပုံမကောင်းမအောင်ဆိုပြီးတော့ကျွန်တော်တို့ကောက်စစ်ဝင်ရုံချုပ်ကိုကျွန်တော်တို့ချင်းမိုင်ပါကျွန်တော်တို့အဲ့ဒီဗီဇာရေးဆက်ချင်းလက်မှတ်ထိုးတဲ့နေမှာပဲကျွန်တော်တို့ဖွင့်ပေးလုပ်ပါတယ်အဲ့ဒီလိုလုပ်တဲ့အခါမှာလည်းဒီဘက်ကဒုတိယဝန်ကြီးချုပ်နဲ့နိုင်ငံသားရေးဝန်ကြီးဘူဂျိုကြီးဌာနဆက်ကိုယ်တိုင်ကျွန်တော်တို့နိုင်ငံသားရေးဝန်ကြီးဦးမနာမော်လုံးနဲ့အတူဖွင့်ပေးလုပ်ပါတယ်အဲထို့အတူပဲကျွန်တော်တို့ချင်းမိုင်မှာတကူတီသောမြန်မာဘုံကြီးကြောင့်ဟိုလေကျွန်တော်တို့ဖွင့်ပွဲနဲ့ကျွန်တော်တို့တိတ်ခတ်တပ်ပွဲကိုကျွန်တော်တို့လုပ်ပါတယ်ဒါကြောင့်မလို့ဒီအခြေအနေတွေကိုကြည့်လိုက်လို့ရှိရင်တော့လက်ရှိအခြေအနေမှာထိုင်းနဲ့မြန်မာဆက်တိုင်းရေးကောင်းမွန်လည်းရှိပါတယ
်ဟုတ်ကဲ့ပါအဲ့တော့ဒီအိန္ဒိယနိုင်ငံဆိုတဲ့အတိုင်းပဲပေါ့နော်ဒီနေကြားမြင်းကလည်းတခြားနိုင်ငံတွေနဲ့ရှင်လို့ရှိရင်အရှိဆုံးပဲပေါ့ဆိုတော့အဲ့လိုဖြစ်နေတဲ့အခြေအနေမျိုးမှာမြန်မာနိုင်ငံကနေပြီးတော့ဒီရှေ့ပြောင်းလုပ်သမားတွေကလည်းတော်တော်များများဒီထိုင်းနိုင်ငံမှာလာပြီးအလုပ်လုပ်နေကြတာသိရပါတယ်အဲ့တော့ခန့်မှန်းချက်ပေါ့မြန်မာလူသမားဘယ်လောက်လောက်များရှိပါလဲရှင
်အဲကျွန်တော်တို့မြန်မာလူသမားတွေကကျွန်တော်တို့ထိုင်းနိုင်ငံကို1995ခုနှစ်နောက်ကစပြီးတော့အဲဝင်ရောက်မှုများပြားလာတာရှိပါတယ်ဒါကြောင့်မလို့နိုင်ငံတော်အစိုးရအနေနဲ့အဲဒီရှေ့ပြောင်းလူသမားတွေကိုကာကွယ်မှုပေးနိုင်ဖို့အတွက်ကို2003ခုနှစ်မှာကျွန်တော်တို့အဲဥပဒေယူဆခဲ့ပါတယ်ယူဆပြီးတော့2003ခုနှစ်မှာထိုင်းနဲ့မြန်မာနဲ့MOU အလို့သမားတွေစောက်စောက်ကာကွယ်ဖို့အတွက်ဆိုပြီးတော့လက်မှတ်ရေးထိုးခဲ့ပါတယ်။အဲ့လိုလက်မှတ်ရေးထိုးခဲ့ပြီးတော့ကျွန်တော်တို့ illegal တွေပေါ့အကြောင်းမျိုးကြောင့်ရောက်လာတဲ့ illegal တွေကိုကျွန်တော်တို့ legal ဖြစ်အောင်ကျွန်တော်2009ခုနှစ်မှာစပြီးလုပ်ပါတယ်။2013ခုနှစ်အထိကျွန်တော်တို့မှတ်ပုံတင်ပြီးတဲ့အလို့သမားဥယျာ 1.8 တန်းရှိပါတယ
်။ဟုတ်ကဲ့ပါဒါတရားဝင်ပေါ့เนาะအဲ့တော့တရားမဝင်ရောဘယ်တော့ခံမှန်းပါလဲရှင
်အဲကျွန်တော်တို့နိုင်ငံနဲ့နိုင်ငံကနီးစပ်တာပေါ့เนาะအဲကုန်လမ်းလည်းလာလို့ရတယ်အဲလေလမ်းလည်းလာလို့ရရေလမ်းလည်းလာလို့ရတယ်ဆိုတော့ဟိုနီးနီးလေးလည်းဖြစ်နေတယ်နောက်တစ်ခါလူမျိုးချင်းလည်းဆက်ဆက်တာပေါ့เนาะအဲကျွန်တော်တို့ဘက်မှာရှမ်းနေရှိသူတို့သူတို့ဘက်မှာလည်းထိုင်းဘက်မှာလည်းရှမ်းနေရှိတယ်ကျွန်တော်တို့ဘက်မှာကရင်နေရှိသူတို့ထိုင်းဘက်မှာလည်းကရင်နေရှိပါတယ်ကျွန်တော်တို့ဘက်မှာမလူမျိုးတွေရှိသူတို့အဲထိုင်းဘက်မှာလည်းမလူမျိုးတွေရှိပါတယ်အဲ့တော့ရွှေမျိုးပေါက်ပေါ်တွေဖြစ်နေတော့ဒီဘက်ကိုလိုလဲကူကူပဲကူးလာကြတာရှိပါတယ်အဲ့တော့အင်ဒီကယ်ဒီအနေနဲ့ကတော့တို့ကနှစ်ပိုင်းရှိတာပေါ့နော်တစ်ပိုင်းကတော့ပုတ်ပြတ်လုပ်ငန်းပေါ့ပုတ်ပြတ်လုပ်ငန်းက3လဆို3လ2လဆို2လအဲ့လိုလာပြီးတော့ရွာလုံးကျွတ်လာလုပ်တဲ့အဖွဲ့တွေရှိပါတယ်ဥပမာအပြင်စီအောင်ဂျန်တို့ရောဘာဂျန်တို့လာလုပ်တဲ့လူတွေရှိသလို construction တွေမှာလည်းပုတ်ပြတ်လာလုပ်တဲ့လူတွေရှိတယ်တို့ကတော့နှစ်နဲ့ချီပြီးလာပါတနည်းဆိုတနည်းနည်းဆိုအဲ့လိုပြန်သွားတဲ့လူတွေလည်းလာတာရှိသလိုလာပြီးတော့ illegal အနေနဲ့လာလုတာတွေရှိသလိုပေါင်းလိုက်ရင်တော့သူလည်းတတန်းဝင်းကျင်လောက်ရှိပါ
ဟုတ်ကဲ့ပါအဲ့တော့ဒီ ဒီထိုင်းနိုင်ငံမှာရောင်းနေတဲ့မြန်မာရှိပြောင်းလူသမားတွေရဲ့အရေးကိစ္စနဲ့ပတ်သက်ပြီးတော့ပေါ့နော်အရင်တော့ဆိုလို့ရှိရင်တော့ဟိုတန်ယုံရဲ့အခန့်ကဏ္ဍကတိတ်ပြီးတော့ထိထိရောက်အောင်မရှိဘူးအခုနောက်ပိုင်းမှာတန်ယုံကဒီပြီးတော့အကူအညီပေးတာတွေတော်တော်လေးထိရောက်ပြီးတော့ဟိုတက်ရောက်မှုအကျိုးတက်ရောက်မှုလည်းရှိရလို့သိရပါတယ်အဲ့တော့ဒီအဲ့လိုအကူအညီပေးတဲ့နေရာမှာဒီလောက်ညားပြတဲ့ရွှေပြောင်းလူသမားတွေကိုလက်လမ်းမမိတာတွေလည်းရှိမှာပေါ့နော်အဲ့တော့အခုလောလောဆယ်ရင်ဆိုင်နေရတဲ့သူတို့ရဲ့အခက်အခဲတွေပေါ့သူတို့ဒီယာယီကန်ထားတဲ့နိုင်ငံကူးလက်မှတ်တွေရှိမယ်တက်သေးကန်လက်မှတ်တွေရှိမယ်အဲ့ဒီလုံထုံးလုံးကြီးအဆင့်အနေနဲ့လေ့ရှင်းပြပေးပါလားရှင
်ကျွန်တော်တို့တန်ယုံအနေနဲ့ကတော့တိုင်းနိုင်ငံရောက်မြန်မာလူသမားများကိုကူညီဆောက်ရှောက်ဖို့ဆိုပြီးတော့ကျွန်တော်အသင်းဖွဲ့ထားတာရှိပါတယ်တိုင်းနိုင်ငံရဲ့ခရိုင်တဝက်လောက်မှာကျွန်တော်မြန်မာလူသမားတွေရှိနေတဲ့အတွက်ကျွန်တော်တို့တန်ယုံကဦးစီးပြီးတော့ဖွဲ့ထားပါတယ်အဲ့ဒီဖွဲ့ထဲမှာကျွန်တော်တို့အားလုံးလူ9ဖွဲ့ဖွဲ့ပါတယ်9ဖွဲ့ဖွဲ့ပြီးတော့တစ်ဖွဲ့ကိုကျွန်တော်တို့10ရောင်းတုံးနဲ့အားလုံးလူ90အဲကျွန်တော်တို့ဖွဲ့ပါတယ်လေးလားတစ်ကြိမ်ဒီမှာစီဝေးလို့ပြီးတော့သူ့နယ်မြေမှာဖြစ်ပေါ်နေတဲ့လူသမားတွေရဲ့အခက်အခဲတွေကိုဝိုင်းဝန်းကူညီဖို့ဒါကအဲကျွန်တော်တန်ယုံအနေနဲ့စီမံပြီးလုပ်တာကျွန်တော်တို့နိုင်ငံတော်အနေနဲ့ကတော့အဲဒိုင်းလူသမားဝန်ကြီးဌာနနဲ့မြန်မာလူသမားဝန်ကြီးဌာနဒိုင်းနိုင်ငံရဲ့ဝန်ကြီးဌာနနဲ့မြန်မာနိုင်ငံရဲ့ဝန်ကြီးဌာနတို့ဟာကျွန်တော်တို့ working group ကတော့6လတစ်ကြိမ်လုပ်ပါတယ် high level က6လတစ်ကြိမ်လုပ်ပါတယ်အဲကျွန်တော်တစ်နှစ်ကိုကျွန်တော်2ကြိမ်လုပ်ပါတယ်အဲတော့ကျွန်တော်တို့အဲ့ဒီရလာတဲ့သဘောတူညီချက်တွေနဲ့ကျွန်တော်တို့တိုင်းနိုင်ငံရောက်လို့သမားတွေကိုကျွန်တော်တို့ကူညီဆောက်ရှောက်ပါတယ်ဒီ process ပြင်နေနေရတော့လက်ရှိကျွန်တော်တို့တာမန်နိုင်ငံကူးကင်ထားတဲ့လူတွေကတော့ MOU နဲ့ဝင်လာတာပေါ့ဝင်လာတဲ့အခါမှာသူရဲ့သူရဲ့ဥပဒေရနှစ်နှစ်နှစ်ကြိမ်လေးနှစ်ပြည့်သူတို့ပြန်มาပဲအဲထို့သူပဲကျွန်တော်တို့တာမန်နိုင်ငံအခုခိုင်ထားတဲ့လူတွေကလေးနှစ်ပြည့်တွေ့ရသလိုကျွန်တော်တို့ယာယီနိုင်ငံဦးလက်မှတ်ခိုင်ထားတဲ့အလို့သမားတွေကြတော့ကျွန်တော်တို့6နှစ်ကျော်ရေအဲသူကပြန်မဲ့အနေထားရှိပါတယ်အဲဒါတွေကိုကျွန်တော်တို့အလို့သမားတွေမပြန်ရအောင်အဲကျွန်တော်တို့ပြီးခဲ့တဲ့လာစားပိုင်းကကျွန်တော်တို့မြန်မာပြည်မှာ working group အစည်းအဝေးမှာကျွန်တော်တို့လုပ်ထားတာရှိပါတယ်အဲတော့နောက်ဆုံးအခြေအနေကတော့အဲသူတို့ထုတ်ပေးထားတဲ့တရားသတိရေးဘက်ကထုတ်ပေးထားတဲ့လူတွေအတွက်ကို၄သိန်းကျော်ရှိပါတယ်အဲ့ဒီအတွက်ကိုတော့ဒီဘက်ကကျွန်တော်တို့စီရန်လို့ခေါ်တဲ့နိုင်ငံသားတက်တဲ့လက်မှတ်ကိုသူတို့ဘက်ကထုတ်ပေးဖို့သဘောတူထားပါပြီအခုနပြောတဲ့၄နှစ်၆နှစ်တမားတွေကြတော့၄နှစ်တမားတွေကြတော့ MOU ဖြစ်တဲ့အတွက်တူပေးဖို့လည်းသူတို့ကက်ပိနက်ကိုတင်ထားပါတယ်၆နှစ်ကျော်တမားတွေကြတော့သူတို့နိုင်ငံရဲ့ဥပဒေအရသူတို့ပြည်ရာတို့နိုင်ငံသားတို့ရှောက်နိုင်တဲ့အတွက်အဲသူပြန်ပြီးတော့ထွက်ပြီးပြန်ဝင်ရမယ့်အနေအထားဖြစ်တယ်။အဲ့လိုအခြေအနေမှာမြန်မာလူသမားတွေကအင်အားများတဲ့အတွက်ထွက်သွားရင်လည်းသူတို့နိုင်ငံစီးပွားရေးအခြေအနေကဆက်ယုံလုံးယုံနေတယ်။အခက်အခဲရှိတဲ့အတွက်အဲသူတို့ကက်ဘိနက်မှာ6နှစ်ကျော်သမားတွေကိုခုနပြောတဲ့ CI မှာပါဝင်ဖို့အတွက်အဲ project တွေတင်ထားပြီးသားဖြစ်ပါတယ
်။ဟုတ်ကဲ့ပါ။အဲ့တော့ဒီမြန်မာလူသမားတွေနဲ့ပတ်သက်ပြီးတော့ဒီအကြမ်းရေးအာမခံမှုတို့ဒီအဲ့အလုပ်ရှင်တွေအနေနဲ့ပေါ့လေသူတို့တာဝန်ယူမှုအပိုင်းမှာရောဒီကနေပြီးတော့ monitor ပေါ့စစ်ဆေးတဲ့ဟိုအဖွဲ့အစည်းရောရှိပါလားရှင
်ရှိပါတယ်ကျွန်တော်ဒီ working group အောက်မှာအဖွဲ့လေးတွေရှိပါတယ်အဲ့ဒီအဖွဲ့လေးကတော့ဒိုင်းအလုပ်သမားဝန်ကြီးဌာနကနေပြီးတော့ဦးစီးပြီးတော့လုပ်တာပေါ့အဲ့တော့သူကမြန်မာနိုင်ငံကိုအလုပ်သမားတယောက်ကဆက်ယုံတစ်ခုကိုရောက်လာပြီဆိုရင်အလုပ်ရှင်ကအမခံရပါတယ်အလုပ်ရှင်အမခံမှသူ့ကိုနေထိုင်ခွင့်ဝတ်ပါမယ်ထိုင်ရထုတ်ပေးတာဖြစ်ပါတယ်ဒါမှလည်းထိုင်ရအခွန်ရမှာပေါ့နော်ခွန်ရမှာဖြစ်တဲ့အတွက်သူကအလို့ရှင်ကသူ့အလို့သမားကိုခေါ်လာပြီးတော့သူကစေးစစ်တာဘန်900အဲနောက်တကကျွန်တော်တို့ဝတ်ပတ်မြေအတွက်1900အဲတို့နောက်ကဘက်ကအတွက်လက်မှတ်အတွက်900ဆိုပြီးတော့အဲစုစုပေါင်း2000ကျော်လောက်သူတို့ဘက်ကကောက်ပြီးတော့ဒီ insurance ပေါ့ကျန်းမာရေး insurance ကိုသူတို့ထုတ်ပေးပါတယ်ဟုတ်က
ဲ့ပါအဲလူကုန်ကူးမှုတိုက်ဖြတ်ရေးနဲ့ပတ်သက်လို့ဘယ်လိုအခြေအနေရှိပါလဲရှင်
ဒူကုန်ကူးမှုဖြစ်စဉ်ကဘယ်လိုဖြစ်လာလဲဆိုတော့ကျွန်တော်တို့အခုနပြောတဲ့ MOU ဝင်လာတာရှိပါတယ်ကျွန်တော်တို့ဒီတိုင်း illegal ဝင်လာတဲ့အဖွဲ့တွေရှိပါတယ်အဲ့ဒါတွေကိုကျွန်တော် legal ဖြစ်အောင်လုပ်ထားတာပေါ့နော်လုပ်ထားကြတော့တချို့ကလည်းတူဦးချင်းရဲ့ခံစားချက်ပေါ့နော်ခံစားချက်ခံယူချက်နဲ့ဒီအလို့ရှင်ကိုမကျင်တတ်လို့အပြင်ထွက်သွားတယ်ထွက်သွားတဲ့ခါကျအလို့ရှင်မရှိတော့ဘူးဆိုရင်သူကဝတ်ပါမစ်စတေးကပြတ်သွားပါတယ်ပြတ်သွားတဲ့ခါကျတော့အဲ့ဒီအဖွဲ့တွေကိုစောင့်ပြီးတော့လူကုန်ကူးတဲ့အဖွဲ့တွေကစောင့်ပြီးတော့အဲခေါ်ယူသွားတာရှိပါတယ်။ယောက်ျားလေးတွေဆိုလို့ရှိရင်အဲတင်မော့ပေါ်တင်လိုက်တာပေါ့နော်။ဟိုတလောရောကဆိုရင် ထိုင်းနိုင်ငံထားတာဒုဆိုပြီးတော့ဥရောပတာတွေဝိုင်းကန့်ကွက်တာတွေပါတယ်ပင်လယ်စာတွေပဲကန့်ကွက်တာတွေရှိပါတယ်အဲ့တော့အဲ့ဒါလူကုန်ကူးမှုတွေအပေါ်ရောက်သွားပါတယ်အဲ့ရနေပြီးတော့လူကုန်ကူးမှုကိုကူးသွားတာပေါ့နော်ကျွန်တော်တို့ကတော့ illegal ကနေပြီးတော့ legal ပြောင်းလုပ်ထားတာဒါပေမဲ့ legal ကနေပြီးတော့ illegal ကိုပြန်သွားတဲ့နေပါတယ်ရာခိုင်နှုန်းနဲ့နေတာပေါ့နော်အဲလူသမားတွေလည်းရှိပါတယ်အဲ့ဒီလူသမားတွေကအများသောအားဖြင့်ခုနဟိုမဲ့ traffic king back ကိုရောက်သွားတာပေါ့အဲ့ဒါပတ်သက်ပြီးတော့ကျွန်တော်တို့ကမြန်မာနိုင်ငံနဲ့ထိုင်းနိုင်ငံမှာရှိတဲ့အဖွဲ့တွေရဲ့တော့ခုနကျွန်တော်ပြောတဲ့ကျွန်တော်လက်တွဲလှုပ်ဆောင်နေတဲ့ NGO အဖွဲ့တွေပေါ့အဲ MDO FDD တို့နဲ့ကျွန်တော်ကပူးပေါင်းပြီးတော့လိုက်ပြီးတော့ကင်ဆယ်ရေးတွေပါတယ်လုပ်ရပါတယ်လုပ်ပြီးလို့ရှိရင်ကျွန်တော်တို့ဒီမှာအဲထိန်းသိမ်းစခန်းပေါ့နော်ရောက်သွားလို့ရှိရင်ကျွန်တော်တို့နိုင်ငံကအဲလူမှုဝန်ထမ်းတွေကင်ဆယ်ရေးဝန်ကြီးဌာနနဲ့ပေါင်းပြီးတော့ကျွန်တော်တို့ပြန်ပို့ပေးတဲ့အခြေအနေတွေကျွန်တော်လုပ်ပေးပါတယ်ဟုတ်ကဲ့ပ
ါဝိရဆေးဝါတိုက်ခိုက်ရေးနဲ့ပတ်သက်လို့နိုင်ငံပေါင်းဆောင်ရွက်မှုအခြေအနေအရတိုးတက်မှုရှိပါလားရှိ
ပါရှိပါတယ်ကျွန်တော်တို့နိုင်ငံမွေးဆေးဝါနဲ့ပတ်သက်ရင်ကျွန်တော်တို့နှစ်ဆင်အစီအစဉ်ရှိပါတယ်အဲတော့ကျွန်တော်တို့နိုင်ငံပူးပေါင်းပြီးတော့လည်းချင်းမိုင်မှာရုံးဖွင့်ထားပါတယ်မွေးဆေးဝါဒါစီရုံးဆိုပြီးတော့ချင်းမိုင်မှာမြန်မာနဲ့ထိုင်းဖွင့်ထားတာရှိပါတယ်အဲတော့ဒီမွေးဆေးဝါနဲ့ပတ်သက်ရင်လည်းကျွန်တော်တို့နိုင်ငံကလည်းလက်မခံလို့ထိုင်းဘက်ကလည်းလက်မခံပါဘူးဒါပေမဲ့ကျွန်တော်တို့ဝိုင်းဝန်းပြီးတော့ပူပေါင်းပြီးတော့ဖန်စီတာအခုဆိုရင်တော်တော်များများအရင်နှစ်တွေကစားရပုံပုံတိုးတက်လာတာတွေ့ရပါတယ
်ဟုတ်ကဲ့ပါဟိုနောက်ဆုံးမိကုံကတော့ဒီလိုပေါ့နော်အခုမြန်မာနိုင်ငံမှာလည်းအစိုးရအတိအပြောင်းလဲဟိုဖြစ်ပေါ်တော့မှာပုံမကြခင်ကာလအတွင်းမှာအဲ့တော့ဒီဒီရှေ့လျှောက်ပြီးတော့ရောဒီအစိုးရအတိအပြောင်းလဲလာတဲ့အခါမှာလည်းဒီထိုင်းမြန်မာဆက်ဆံရေးနဲ့ပတ်သက်ပြီးတော့ဟိုဒီတယ်မကတိုးတက်လာဖို့ရှိလားဒီငကိုအတိုင်းပဲထိန်းဆက်ပြီးတော့ထိန်းသွားမလားအဲ့ဒါလေးနည်းနည်းသုံးသပ်ပေးပါအောင်ရှင
်ကျွန်တော်တို့ဒီမှာထိုင်းနဲ့မြန်မာကအာဆီယံမှာလည်းကျွန်တော်တို့အခင်ဆုံးနိုင်ငံတွေပါပဲအခင်ဆုံးနိုင်ငံတွေပါပဲနောက်ရင်းဆက်ဆက်ပေါ့နော်အိန္ဒိယနိုင်ငံထဲမှာအိန္ဒိယဆိုတော့အဲတချို့နေဆက်ကလည်းရှိတဲ့ကကျွန်တော်တချို့ကိစ္စလေးတွေတော့အဲပြဿနာလေးတွေရှိပြီပဲအဲဒီ policy ရတော့ကျွန်တော်တို့အဲချစ်ချင်ရင်းနှီးစွာပဲရှိပါတယ်အခုဆိုရင်ဒါပဲပြောငြိမ်းချမ်းရေးလုပ်ငန်းစဉ်တွေပါရှိလာတဲ့အတွက်အဲထိုင်းနိုင်ငံနဲ့ကျွန်တော်တို့ကပို့ပြီးတော့တိုးတက်လာဖို့ရှိပါပဲထိုင်းနိုင်ငံဘက်ကလည်းကျွန်တော်တို့နိုင်ငံဟိုသူတို့ကလည်းမိဖက်နိုင်ငံကလွတ်လို့မရပါဘူး။ဘာကြောင့်လဲဆိုတော့စီးပွားရေးရဖြစ်ပါတယ်။ဒါကြောင့်မို့ဘူးတဝဲစီမံကိန်းကျွန်တော်လုပ်ပါတယ်။အဲသူတို့ဘက်ကလည်းဝိုင်းဝန်းပြီးတော့ဦးစီးပြီးတော့ဂျပန်ပါဝင်လာအောင်လုပ်တယ်လို့အဲကျွန်တော်တို့ FZ တွေထိုင်းဘက်မှာလည်း FZ တွေလုပ်ပါတယ်။အဲဒါနဲ့ပတ်သက်ပြီးတော့လည်းအဲကျွန်တော်တို့ ਨੇ ပူပေါင်းဆောင်ရွက်လျက်ရှိပါတယ်။အဲနောက်ကနေဇတ်ဒိသဖြတ်ကျော်မှုတွေ border pass တွေလည်းကျွန်တော်တို့နောက်နှစ်တွေကြာရင်ဘော်ဒါပတ်စီလည်းကျွန်တော်လှုပ်လာမှာပါအဲတော့ဘလို့ပဲဇိုးကပြောင်းလဲပြောင်းလဲကျွန်တော်တို့လက်ရှိအခြေအနေတွေတော့ချစ်ကြီးရရော့သွားကြအကြောင်းမရှိပါဘူး
ဟုတ်ကဲ့ပါကျေးဇူးအများကြီးတင်ပါတယ်
ကျေးဇူးများတင်ပါတယ်